ဒီပင်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူ22သန်းကျော်အတွက်အရေးပေါ်ကယ်ဆယ်ကူညီမှုဖြစ်ဒေါ်လာငွေ50ပေးအကြောင်းကုလသမဂ္ဂကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာလက်ထောက်သွင်းမှုချုပ်မတ်လောက်ခုတ်ကဒီပင်နိုင်ငံလူသားချင်းစာနာမှုအချိန်မီတိတ်ဆိုးနေတာအတွက်စိုးရိမ်ရဆဲဖြစ်ကြောင်းပြောကြားလိုက်ပြီးမကြသေးခင်ကတိုးလာတဲ့တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေအခြေအနေကိုပိုပြီးဆိုးစေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခြေအနေဆိုးရမလားစေဖို့ဝင်းငင်ကရောမြေပြင်မှာတိုက်ခိုက်မှုတွေကျော်ပါအောင်လုပ်အောင်ဖြစ်တယ်လို့လူသားချင်းစာနာမှုထောက်ကူရေးပို့ပေးဖို့စိတ်ကမ်းတွေကိုဖွင့်ပေးထားမှာဖြစ်ပြီးထောက်ပံ့ရေးအများပြားကိုအမြန်လှူဒါန်းကြမှာဖြစ်မယ်လို့လည်းပြောပါတယ်။ဒီမြန်မာတိုက်ပွဲတွေကြောင့်လူများစုကအခုခါမှာလူသားချင်းစာနာမှုအထောက်အကူပဲအောက်ကိုပြီးရှင်းတန်ရက်တည်နေရတယ်လို့ဆိုပါတယ်။အတိတ်ခြားသားပြင်းမဲ့ရန်ပုံငွေဟာဒီမြန်မာအဆိုင်ဆိုင်ငတ်မှုနဲ့အန်ဒီအကျုံးနေရတဲ့ဒေတာ28ခုနဲ့မကြသေးခင်ကမှတိုက်ပွဲရှင်မြင့်လာတဲ့နေရာတွေအတွက်ထောက်ပံ့မှုဖြစ်တယ်လို့ဆိုပါတယ်။ယီမင်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အဗ်ဒူမာလစ်ကတော့ယီမင်ကတပုံတွင်နေတဲ့ရဲသားတွေနဲ့နိုင်ငံရေးတမန်ရေပေါ်ကျူးလွန်နေတဲ့အရာစွဲမှုတွေအားလုံးချက်ချင်းရပ်ပြရမယ်လို့တောက်ကြံနေမှာပြောပါတယ်။2014ခုနှစ်ကမြို့တော်ကိုတင်ထားတဲ့တပုံတွင်နေတဲ့ဖန်ထားသူအားလုံးဆုတ်ပေးဖို့ဒုံးကျင်နဲ့ပြစ်ခတ်မှုရပ်ဆိုင်မှုဖြင့်ရဲသားတွေအတွက်လူသားချင်းစာနာမှုအကူအညီပေးခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။